ီဇင်ဘာလ2ရက်နေ့ဒီကနေ့ပြောကြားတဲ့သမ္မတဦးသိန်းစင်ကသူ့ရဲ့မိန့်ခွန်းမှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေတုံ့ဆိုင်နေပြီလို့ပြည်ရင်းနဲ့နိုင်ငံတကာကထောက်ပြပြောဆိုချက်တွေကိုပယ်ချပြီးအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးဆက်လုပ်နေတယ်လို့ပြောလိုက်ပါတယ်။ကျောင်းသားတွေကန့်ကွက်နေတဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လည်းညှိနှိုင်းမှုတွေလုပ်မယ်လို့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာတော့သမ္မတပြောဆိုတာတွေကိုအင်အားစုအသီးသီးကအပြည့်အဝသဘောမတူဘဲဘလို့အချက်တွေကိုလက်မခံနိုင်ရှိနေကြတယ်ဆိုတာကိုကိုအောင်ရဲမောင်မောင်ကတင်ပြပေးထားပါတယ်ရှင်။
လာစဉ်ပြောကြားနေတဲ့ရေဒီယိုမိန်ခွန်းကိုဒီဇင်ဘာလအတွက်သမ္မတဦးသိန်းစင်ကဒီကနေ့မှပြောကြားခဲ့တာပါ2010ခုနှစ်ကစပြီးတော့သူ့အစိုးရလက်ထက်မှာပြည်ပြင်ပြောင်းလဲမှုတွေလုပ်နေပါတယ်ဆိုပြီးတော့တောက်လျှောက်ပြည်ပြင်ပြောင်းလဲလုပ်ငန်းတွေလုပ်ခဲ့ပေမဲ့လည်းဒီနှစ်ပိုင်းတွေကစလို့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေမှာတုံ့ဆိုင်နေတယ်လို့ပြောဆိုချက်တွေကိုသမ္မတကဒီကနေ့သူ့ရဲ့မိန်ခွန်းထဲမှာတရားဝင်ပယ်ချခဲ့ပါတယ
်ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်များအသက်ဝင်ရှင်းသန်ရေးတွေလိုအပ်တဲ့အခြေခံများကိုတည်ဆောက်နေရတာဖြစ်တဲ့အတွက်ယနေ့မြန်မာနိုင်ငံနိုင်ငံရေးပြည်ပြင်ပြောင်းလဲမှုများတုံ့နှင်းနေတယ်ဆိုတော့အမလို့အမရပြောဆိုနေမှုများရှိနေခြင်းဖြစ်ပါတယ်ကျွန်တော်အနေနဲ့ဒီပြုပြင်ပြောင်းလဲဖြစ်စဉ်အသက်ဝင်ရှင်သန်ရေးအတွက်မှန်ကန်တဲ့စည်ရင်းစည်စနာနဲ့လက်တွေ့ရှိတရားတွေကိုအခြေခံတဲ့ကြိုးပမ်းအထောက်အမှုကိုအစဉ်တစိုက်အာရုံစိုက်ဆောင်ရွက်နေရှိတယ်လို့ပြောကြားလိုပါတယ
်ဒါပေမဲ့တစ်ဖက်မှာတော့နိုင်ငံလေးလာသုံးသက်သူတွေကသမ္မတဦးသိန်းစင်ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာနိုင်ငံရေးမှာရောစီးပွားရေးဘက်မှာပါတည်တာကြဆင်းနေတယ်လို့ဆိုပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဟာနှေးကွေးနေတယ်တုံ့ဆိုင်နေတယ်ရက်တက်နေတယ်လို့ပြောလို့ရတဲ့အနေအထားမျိုးရှိပါတယ်ဗျ။ဥပမာနိုင်ငံရေးပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကြံတဲကျော်လွှားဖို့ကိစ္စနောက်ပြီးတော့နိုင်ငံရေးအရထွတ်ဆိုဆွေးနွေးပွဲကိစ္စနောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရစည်းနဲ့နိုင်ငံရေးဆွေးနွေးပွဲကိစ္စဒီကိစ္စဒီအဓိကကိစ္စရေး၃ခုလုံးမှာသမရရဲ့ဆောင်ရွက်ချက်တွေဟာအင်မတန်မှလေးလံပြီးတော့နှေးကွေးပြီးတော့တုံ့နှေးနေတာကိုတွေ့ရပါတယ်ဗ
ျမြမကြီးလေးလာဆန်းစစ်သူဒေါက်တာရေမျိုးသိန်းတုံးသက်ပြောဆိုခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလအတွင်းကအမျိုးသားပညာရေးဥပဒေမူကြမ်းကိုပြည်တွင်းကတက္ကသိုလ်ကျောင်းသားတွေအကြီးအကျယ်ဆန္ဒဖော်ထုတ်သတိမှောက်ခဲ့ကြပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့သမရကသူ့ရဲ့မိန့်ခွန်းထဲမှာဒီကနေ့ပြောဆိုခဲ့ပါတယ်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဤဥပဒေတွေရေးဆဲတဲ့အခါမှာပါဝင်တဲ့သူတွေကိုကြည်ကြက်မြက်ပြန်လည်ညှိနှိုင်းပြီးတော့ပါဝင်ဖို့ကိုလည်းညွှန်ကြားထားတယ်လို့ဆိုပါတယ်။သမ္မတရဲ့ပြောဆိုချက်ကိုကျောင်းသားတက်မကလှုပ်ရှားသူတို့ကတော့လက်မခံပါဘူး။ဥပဒေရေးဆွဲတဲ့ဒဲမှာပညာရေးလောကကိုချုပ်ကန့်ထားတဲ့အချက်တွေပါရှိနေတဲ့အတွက်ဤဥပဒေကြမ်းမှာပြန်ပြင်ပါလို့ပြောဆိုချက်ဟာလက်တွေ့မကျဘူးလို့ဘဂဒအတွင်းမှုမဖြစ်ပြောအောင်ငါပြောပါတယ
်။ဆိုတော့ဒီဥပဒေကတကယ်ကိုအသုံးသိနိုင်တဲ့ဥပဒေဖြစ်ဖို့အခုကလေးကမြို့သားပြည်ကြီးဥပဒေမှာအဲ့လိုအချက်မျိုးတွေမပါအောင်တော့အကျိုးပြင်ရမှာလေ။ဆိုတော့အဲ့လိုအချက်မျိုးတွေမပါအောင်ချုပ်မပြေမဲနဲ့ဤဥပဒေမှာထပ်ပြီးကျွန်တော်တို့လူကျင်တာတွေထည့်လို့ရအောင်မယ်ဆိုကြပါဘူး။ထည့်လို့ရအောင်ကျွန်တော်တို့ထည့်လို့ရမယ်လို့လည်းမမျှော်လင့်ပါဘူး။ကျွန်တော်တို့ခါတိုင်းလိုပဲကျွန်တော်တို့ညှိနှိုင်းမှုတွေကအများနဲ့ဖိဖက်ခံရမှာကြီးပဲ။ထည့်လို့ရအောင်မယ်ဆိုရင်တော့မှကျွန်တော်တို့ခုနပြောတဲ့ရှေ့ကမြို့သားပြည်ကြီးဥပဒေနဲ့အနောက်ကဤဥပဒေနဲ့ပြန်လည်ထပ်ပြီးဖြေဖြတ်နေအောင်မယ်ဆိုရင်ကျွန်တော်တို့အဲ့ဒီဥပဒေကဘယ်လိုမှလည်းအသုံးကျမှာမဟုတ်ဘူး။အသုံးလဲဝင်မှာလည်းမဟုတ်ဘူး။အသုံးပြုလို့လည်းရမှာလည်းမဟုတ်ဘူး။အဲ့လိုအနေအထားမျိုးတွေဖြစ်လို့တော့မရဘူးရှင
်။သမ္မတရဲ့ဒီကနေ့မိန်ခွန်းထဲမှာပြည်ရင်းကြီးကြီးနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ပါတယ်။ညီငယ်နဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ဆက်လက်ဆောင်ရွက်နေတယ်လို့တိုင်းသားလက်နက်ကိုင်တွေဘက်ကတော့ခွဲထွက်ရေးနဲ့အချုပ်အချာကိုထိခိုက်မဲ့အချက်ကလွဲလို့ကျန်တဲ့ကိစ္စတွေအားလုံးကိုဆွေးနွေးဖို့သဘောတူထားတယ်လို့ဆိုပါတယ်ဒီအချက်နဲ့ပတ်သက်လို့ကရင်လက်နက်ကိုင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KNU ရဲ့ဗိုလ်လုံးမဆောင်ကော်မတီဝင်ဖရိုမန်းကြီးမောင်ကတော
့ကျွန်တော်ကြီးအမေ့ရှိတာကတော့အကြီးကကြတဲ့နိုင်ငံရဲ့အနာဂတ်နိုင်ငံရဲ့အကြမ်းမှာနဲ့ပတ်သက်ပြီးတော့သူတိကအမခန့်ချက်အနေနဲ့ပြောသွားတာဖြစ်ပါတယ်ကျွန်တော်တိုင်းရင်းသားတွေအနေနဲ့လည်းဒီပြည်တော်စုကြီးကခွဲထွက်ဖို့ဆိုတာဒီနေ့ရောက်ရှိနေတဲ့အခြေအနေမှာဘယ်လို့မှကျွန်တော်တို့မစဉ်းစားပါဘူးကျွန်တော်တို့ပြည်တော်စုကြီးမှာတစည်းကလုံးတည်းစည်းစည်းလုံးညီညွတ်ညွတ်နဲ့ကျွန်တော်တို့နေထိုင်နိုင်မှတာလေကျွန်တော်တို့မြန်မာနဲ့ဖွဲ့တဲ့ပြည်တော်စုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့သမ္မတရဲ့မိန့်ခွန်းကိုကျွန်တော်တို့ကြိုဆိုထောက်ခံပါမယ်
ဒီဇင်ဘာလအတွက်သမ္မတရဲ့မိန့်ခွန်းထဲမှာအာဆီယံဆွေးနွေးပွဲကြီးအအောင်မြင်မြင်ကျင်းပခဲ့တာကိုအတိအမှတ်ပြုခဲ့တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလကနိုင်ငံကြောင်ကိုလဲနှုံမြင်ခဲ့တဲ့အပေါ်မှာဘိုဘန်ရဲ့ဝင်ရောက်ထိန်းချုပ်မှုကိုလည်းချီးကျူးခဲ့တာကိုတွေ့ရပါတယ်ခင်ဗျာ